ပြည်ပကနေပြန်ဝင်လာကြတဲ့မြန်မာနိုင်ငံသားတွေအားလုံးကိုအသွားအလာကန့်သတ်ပြီးကိုဗစ်-19ရောဂါပိုးရှိမရှိစစ်ဆေးနေတဲ့အခြေအနေတွေဘယ်လိုဆောင်ရွက်နေသလဲဆိုတာကိုပြောပြပါမယ်။ကျွန်မအင်တာနာထုံးပါ။ ပြည်ပကနေပြန်ဝင်လာကြတဲ့မြန်မာနိုင်ငံသားအားလုံးကိုသက်ဆိုင်ရာပြည်နယ်နဲ့တိုင်းအလိုက်သတ်မှတ်နေရာတွေမှာအသွားအလာကန့်သတ်ပြီးစောင့်ကြည့်ထားတာပါ။မေလ22ရက်ကနေစလို့အသွားအလာကန့်သတ်ထားသူတွေအားလုံးကိုရောဂါပိုးရှိမရှိစစ်ဆေးပေးဖို့ညွှန်ကြားထားပြီးဖြစ်တယ်လို့မေလ22ရက်နေ့ကပြည်ထောင်စုလွှတ်တော်ပုံမှန်အစည်းအဝေးမှာကျန်းမာရေးဝန်ကြီးဌာနကပြည်ထောင်စုဝန်ကြီးဒေါက်တာမြင့်ထွေးကပြောခ ော်နေပါရှိနေပါတယ်။ပြန်ဝင်လာကြတဲ့သူတွေကသွားလာရေးကန့်သက်ထားတဲ့ပြည်내တိုင်းနဲ့ခရီးအသွားအလာခက်ခဲမှုရှိနေတဲ့နေရာကလူတွေကိုပဲမြောက်ဝတီမြို့ quarantine center တွေမှာစောင့်ကြည့်နေတာဖြစ်ပါတယ်။ကြံတဲ့သူတွေကိုတော့သက်ဆိုင်ရာတိုင်းနဲ့ပြည်내တွေကလာရောက်ခေါ်ယူပါတယ်။မြဝတီခရိုင်အုပ်ချုပ်ရေးမှူးဦးတေစာအောင်ကလက်ရှိမြဝတီမြို့ quarantine center တွေမှာရှိနေတဲ့ပြည်ပပြည်တွေအားလုံးကိုယောဂပိုးစစ်ဆေးပေးတာနဲ့ပတ်သက်လို့ဘယ်လိုတွေဆောင်ရွက်နေသလဲဆိုတာကိုအခုလိုပြောပြပါရစေ
။ဝန်ထမ်းလူအားလုံးကိုဆောင်ရွက်ကြော်လို့စပ်ပြုနေတာပေါ့။စပ်ယူပြီး COVID-19 ဆေးဆေးနေတာ။ဒါမဲ့လည်းသူက900အောက်ဆိုရင်အားလုံးဆင်မယ်။ဆောင်တဲ့အထက်ဆိုရင်ကျွန်တော်က 10% နဲ့အပတ်ပေါ့။ဆိုတော့တစ်ထောင်ဆိုရင်100နဲ့အထက်ဆင်နိုင်တော့ဆင်မှာပေါ့ကျွန်တော်။အဲ့တော့ကျွန်တော်တို့အကြမ်းရင်300ဝန်းကျင်တော့ကျွန်တော်ဆက်နိုင်တာပေါ့အဲ့ဒါကတော့ကျွန်တော်တို့တစ်ခွဲကျွမ်းကျင်ပညာရှင်နဲ့အကောင့်တို့ပဲအကောင့်တို့ပဲယူရတာဖြစ်တယ်အဲ့လိုယူရတာဖြစ်တဲ့အတွက်ကျွန်တော်တို့ကတဆိုင်ပေါ့ယူနေလူရဲ့သူ့ရဲ့ကိုကျွမ်းကျင်ဝန်ထမ်းတယောက်ရဲ့အဲ့ဒါတို့တဆိုင်နဲ့ယူရင်ပုံမှန်အားဖြင့်တစ်နေ့ကိုလူ30ယူနိုင်တယ်ခဏတက်မှတ်ချက်ကဒါပေမဲ့ကျွန်တော်တို့လူ40 50ထိယူပေးတယ်ယူပေးပြီးတော့ကျွန်တော်တို့အဆိုင်920တိုင်းအထိကျွန်တော်ထုတ်ပြီးတော့ယူရတာပေါ့ကျွမ်းကျင်နေ့လိုက်ဆိုရင်ဒီ300ဝန်းကျင်တော့ကျွန်တော်တို့ဆက်ယူကြည့်သေးတယ်အဲ့လိုသေသေးတဲ့လူတွေကိုထားနိုင်လို့တကတိကျကျွန်တော်ကွန်နီထက်လောက်ရတာပေါ့သေသေးမှုတော့ကျမကြီးရဲ့ညကြဲကြဲနေကြီးတက်နေတာတိုးပြီးတော့ဆက်နေတယ်အားလုံးဆက်နိုင်အောင်ဆက်ဆေးနေတယ်လို့တင်ပြကြမှာခင
်ဗျာရောဂါပိုးရှိမရှိဆက်ဆေးနိုင်ဖို့အတွက် quarantine ဝင်နေချသူတွေရဲ့တိုးပတ်နမူနာတွေကိုရန်ကုန်မြို့မှာရှိတဲ့အမျိုးသားကျမကြီးဌာနကိုပေးပို့ဆက်ဆေးပြီးရောဂါပိုးတွေ့ရှိသူတွေရဲ့အဖြေကိုတိတက်အမိတွေပြန်ခွဲရတာကြောင့်၃ရက်နေပြီးမှသိရတယ်လို့မြဝတီခရိုင်အုပ်ချုပ်ရေးမှူးကဆိုပါတယ်
ဒီသားကတရားစစ်တဲ့ဟာကိုစစ်တီဗီချင်းအရင်ညရန်ကုန်ကိုစုပ်ပတ်နမူနာရောက်အောင်ကျွန်တော်ပို့သွားတယ်ပို့ပြီးတော့နောက်တနေ့မှဆစ်ဆေးတာပေါ့ခင်ဗျာဆစ်ဆေးလိုက်လို့ဇန်မာချင်းအားလုံးဆစ်ဆေးနိုင်နေဆိုရင်အင်းညဆစ်ဆေးရဲ့ result ထုတ်ပြန်တဲ့အချိန်မှာပါသွားတာဖြစ်ပါတယ်ဒါနဲ့ကျွန်တော်တို့ကနောက်တနေ့3ရက်မြောက်နေ့မနေ့ကမှဒီအဖြစ်ကိုသိရတယ်ဘာလို့သိရလဲဆိုတော့တူးချင်း result တွေကိုနာမည်ပြန်ထည့်ရတာပေါ့တိုက်ပြီးတော့ okay ပြီဆိုမှ3ရက်ပြည့်တဲ့အချိန်ညမှာအဲ့လူတွေကို quarantine ကိုထည့်တာပေါ့
ပကူမကွေစတဲ့နေရာကလူတွေကိုတော့သက်ဆိုင်ရာမြို့နယ်ပြည်နယ်အလိုက်တိုင်းအစိုးရရဲ့အစီအစဉ်နဲ့ဓာတ်ရိုက်ပို့ပေးပြီးသူတို့ရဲ့သက်ဆိုင်ရာမြို့နယ်မှာမှယောဂပိုးရှိမရှိစစ်ဆေးတာဖြစ်ပါတယ်။မကွေတိုင်းဒေသကြီးမှာတော့ပြည်ပပြည်တွင်ကိုယောဂပိုးရှိမရှိစစ်ဆေးတာနဲ့ပတ်သက်လို့တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတောင်းလိုင်ကဗီဒီယိုလေးကိုအခုလိုပြောပြပါတယ်
။ဒီကနေ့ပြီးတော့မှဒိုးလီစီရောက်လာပြီးဖက်တရီကွာရန်တီးကိုရောက်သွားပြီးတော့ပထမပတ်ထားပြီးတော့ဒုတိယဘက်ကစပြီးတော့စိုက်တဲ့ရက်ကိုပေါ့နော်အစဉ်ပြေတဲ့ရက်ကိုကျွန်တော်တို့စစ်ပါမယ်။တစ်ချိန်နဲ့စစ်ပါတော့မယ်။အနီးကတွေ့တဲ့သူ positive ရှိလို့ရှိရင်တော့အနီးကတွေ့တဲ့သူအားလုံးဒုတိယချိန်ပြန်စစ်မယ်။ပထမတော့ကတော့နှစ်ချိန်စစ်မယ်လို့ဒိုးရီသိထားခဲ့တယ်ပေါ့။အခုတော့နှစ်ချိန်စစ်တစ်ချိန်နဲ့စစ်ပါမယ်။အားလုံးကိုစစ်ပေးပါမယ်
။အခုလက်ရှိမှာ COVID-19 ရောဂါပိုးရှိမရှိတက်ခွဲအတည်ပြုနိုင်ဖို့ရန်ကုန်မြို့မှာရှိတဲ့အမျိုးသားကျန်းမာရေးတက်ခွဲမှုဆိုင်ရာဌာနနဲ့စေတုသေတနာဦးစီးဌာနတို့မှစစ်ဆေးပေးနေပါတယ်။လာမယ့်ဇွန်လပထမပတ်လောက်ကနေစပြီးမန္တလေးတောင်ကြီးနဲ့မော်လမြိုင်မြို့တော်မှာလည်းဓာတ်ခွဲစစ်ဆေးမှုတွေကိုလုပ်နိုင်တော့မယ်လို့သိရပါဗျ။ COVID-19 လူနာတွေထဲက62ရာခိုင်နှုန်းလောက်ဟာရောဂါလက္ခဏာမပြဘဲပိုးရှိနေသူတွေဖြစ်တဲ့အတွက်ပြည်သူတွေအနေနဲ့ပေါ့ပေါ့ဆဆမနေကြဖို့ကျန်းမာရေးနဲ့အာကစားဝန်ကြီးဌာနကတတိပေးထားပါဗျ။ကျမကြီးနဲ့အက္ခစားဝန်ကြီးဌာနရဲ့ထုတ်ပြန်ချက်တွေအရယောဂပိုးစတင်တွေ့ရှိရတဲ့အချိန်ကစလို့မေလ28ရက်နေ့မနက်ပိုင်းအထိဓာတ်ခွဲနမူနာစုစုပေါင်း 21,000 ကျော်ကိုစစ်ဆေးခဲ့ပြီးမေလ28ရက်နေ့တရက်ထဲမှာတော့ဓာတ်ခွဲနမူနာပေါင်း 1,300 ကျော်ကိုထပ်မံစစ်ဆေးခဲ့ပါတယ်။အခုလက်ရှိဒီကနေ့ညနေပိုင်းအထိစရင်အရဓာတ်ခွဲနမူနာယူပြီးစစ်ဆေးဆန့်သက်တဲ့အထက်မြန်မာမှာယောဂပိုးတွေ့ရှိရသူအရေအတွက်206ဦးရှိနေပြီးသေဆုံးသူ6ဦးနဲ့ကုသမှုခံယူပြီးယောဂပိုးကင်းစင်လာသူက126ဦးရှိနေပါတယ်ရှင်။ကျမအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။